in Burmese.
ညာချမ်းပါမင်္ဂလာညာချမ်းပါရှင် VOA American တန်ရဲ့2024ခုနှစ် February 25ရက်တနင်္ဂနွေညာချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်ကို line to meter 2532တို့အပြင် line လက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဂါဇာဒေသငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့အစ္စရေးကိုယ်စားလှယ်ပြီးကတ္တာနိုင်ငံကိုဆွေးနွေးဖို့ရှိနေပါတယ်နျူကလ িয়ার ပစ္စည်းမောင်ကုန်မှုနဲ့ဆက်နွယ်မှုရှိတဲ့အကြောင်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကညှင်းဆန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန့်ရင်ချင်းနိုင်တဲ့သူပြောပြမှာပ
ါစစ်ကောင်စီကအသက်သွင်းလိုက်တဲ့စစ်မှုထမ်းဥပဒေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေဘက်ကတတားစုဆောင်နေတဲ့ဒီဖိတ်ခေါ်ချက်ဘလို့ကွာခြားမှုရှိပါသလဲ
voluntary ကိုပိုင်ကိုအလိုလိုလာတဲ့လူတွေကစစ်တိုက်လို့ရှိရင်သူတို့မှာ motivation ပုံများတယ်ပိုကောင်းတယ် right ဒီမှာအတင်းဟိုဒီဘက်ကအဲ့ဒါမှဆွဲပြီးတော့တခါတဲ့သွင်းရတဲ့ဥစ္စာ
ဒါကတော့ American စစ်တပ်အငိမ့်စားဒုပိုမှုကြီးမီမီဝင်းဘက်က VOA ကိုတုံ့တက်ပြောဆိုသွားတာပါတင်းစီစင်နောက်ပိုင်းမြန်မာဒီမိုကရေစီရေးရာစီစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုလည်းထုတ်လင်းပါပါ။နောက်ပိုင်းမှာလည်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့အတူပြောပြမှာပ
ါ။ Israel's Hamas ကအပြစ်ခတ်ရစရေးနဲ့ဂါဇာဒေသမှာဖမ်းဆီးထားတဲ့တစားကန130လောက်လွတ်မြောက်ရေးဆက်လက်ဆွေးနွေးနိုင်အောင်စစ်ဆက်ညှိနှိုင်းသူတွေကတ္တာနိုင်ငံကိုဆေးလွတ်ဖို့အစ္စရေးအစိုးရရဲ့အရေးပေါ်စစ်ပတ်ဆိုင်ရာဝန်ကြီးဖွဲ့ကမနေ့ကပဲလက်ခံလိုက်တဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံသတင်းတွေကဖော်ပြနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာတုန်းကယာယီပစ်ခတ်ရစက်ခဲ့ပြီးဟားမတ်စ်ဖွဲ့ကဖမ်းဆီးထားတဲ့တစားကန်အများပြပြန်လွတ်လာအောင်ဂျာဝင်စစ်ဆက်ပေးခဲ့ကြတဲ့ကတ္တာအီချင်းနဲ့အမေရိကန်စစ်ဆက်ညှိနှိုင်းသူတွေနဲ့ပြည်ထောင်နိုင်ငံပါရီမြို့တော်မှာတောက်ချန်နေကငင်းရဲအတွက်တွစ်ဆုံဆွေးနွေးခဲ့တဲ့အစ္စရေးကိုယ်စားတွေကတော့စနေနေ့ကပဲပြန်လာခဲ့ကြတာပါပါရီမြို့တော်မှာညှိနှိုင်းခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတော့စနေနေ့မှာပဲအစ္စရေးစစ်ပဆိုင်ရာဝန်ကြီးဖွဲ့ကိုတင်ပြခဲ့ကြောင်းအမျိုးသားလူညွန့်ရေးအကြံပေးအရာရှိစာချီဟန်နက်ပီကပြောဆိုထားပါတယ်အောက်တိုဘာ9ရက်ဟားမတ်စ်ရဲ့တိုက်ခိုက်မှုတွေအတွင်းဖမ်းဆီးသွားတဲ့တစားကနေအားလုံးကိုပြန်လွတ်ပေးဖို့နဲ့အမျိုးသမီးတွေကိုအရင်ဆုံးလွတ်ပေးဖို့အစ္စရေးကလူလာကြောင်းအမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ်ကပြောဆိုထားပေမဲ့ဒါစစ်ကိုအဆုံးသတ်မဲ့သဘောမျိုးမဟုတ်တဲ့အကြောင်းလဲပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနဲ့နှစ်နှစ်ကြာစစ်ပွဲမှာရုရှားစစ်တပ်ကတပ်ဖွဲ့ဝင်အင်အား4သိန်းကျော်ဆုံးရှုံးခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပြောပါတယ်လွန်ခဲ့တဲ့24နာရီအတွင်းမှာပဲရုရှားတပ်ဖွဲ့ဝင်800ကျော်ဆုံးရှုံးခဲ့ကြောင်းလဲ Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ချက်ဖော်ပြထားပါတယ်ယူကရိန်းစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ရုရှားကတစုံတရာမှတ်ချက်ပေးတာမရှိသေးပါဘူးဒီကနေ့တနင်္ဂနွေနေ့မှာပဲယူကရိန်းနိုင်ငံနေရာတော်တော်များများကိုပစ်ခတ်ခဲ့တဲ့ရုရှားတပ်တွေရဲ့အဝေးထိန်း drone 18ခုနဲ့16ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းလဲယူကရိန်းလေတပ်ကပြောပါတယ်ရုရှားကျူးကျော်စစ်နှစ်နှစ်ပြည့်ယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီရဲ့မနေ့ကမေကွန်းမှာတော့ယူကရိန်းကိုထောက်ခံအားပေးသူတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်ဒီလိုထောက်ခံမှုတွေကြောင့်တန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေရောအိမ်နီးချင်းနိုင်ငံတွေပါရုရှားရဲ့လက်အောက်ခံဖြစ်လာမှာမဟုတ်ဘူးလို့ခံစားရကြောင်းလဲသမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်ရှင
်အမေရိကန်ပြည်သူစုတောက်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပခဲ့တဲ့Republican Party တွင်သမ္မတလောင်း US မှာသမ္မတဟောက်တွန်နဲ့ Trump ကပြန်ဖက်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးအောင် Nikki Haley ကိုအနိုင်ရသွားပါတယ်
။ An even bigger win than we anticipated and
မန်တာတက်တော်ပို့ပြီးတော့အောင်မြင်မှုရခဲ့ပါတယ်ဆိုပြီးသမ္မတဟောက်ထရန့်ကစနေနေ့မှာကျင်းပခဲ့တဲ့ပါတီရွေးရွေးချယ်ပွဲရလဒ်နဲ့ပတ်သက်လို့မှတ်ချက်ပေးသွားတာပါ။အုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ပူးတဲ့တောက်ကယ်ရိုလိုင်းနားပြည်နယ်မှာအရင်းနှီးခဲ့တဲ့တမ်မကြီးအောင်ဟီလီကတော့သမ္မတလောင်းယူဝဲမှာဆက်ပြိုင်မှုဆုံးဖြတ်ထားပါတယ်။တမ်မကြီးအောင်ဟာသမ္မတဟောက်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်တို့နောက်တစ်ချိန်ရှင်ပြန်မဲ့အခြေအနေကိုမကြိုက်ကြတဲ့မဲဆန္ဒရှင်တွေကိုအထူးကစီးရုံနေပြီးငယ်ရွယ်ပြီးခွန်အားရှိတဲ့သမ္မတလောင်းထူးဖြစ်ထောက်ခံမှုရအောင်ကြိုးပမ်းနေတာလည်းဖြစ်ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ5.2 kHz 1505တုံည လိုက်တိုမီတာ25 kHz 1.83 လိုက်တိုမီတာ32 kHz 6335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တင်မြှောက်ရေးစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ဂျာကာလာမြို့သားညီညီရေးအစိုးရ NUG ရဲ့ချက်သမရနိုင်ငံဆိုင်ရာတာမကြီးဦးလင်းတန်ကိုအိုင်ယာလန်နိုင်ငံခြေဆိုင်တာမကြီးအဖွဲ့ကဂုဏ်သုဆောင်ဆုချီးမြှင့်လိုက်ပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြီး၃နှစ်ကျော်ကာလမှာဒီမိုကရေစီရေးနဲ့မြန်မာပြည်သူတွေဂုဏ်သိက္ခာအတွက်ကြိုးပမ်းမှုတွေရောက်ဂုဏ်သုဆောင်ဆုချီးမြှင့်တာဖြစ်ကြောင်းဥရောပနဲ့နိုင်ငံတကာကတာမကြီးလုပ်ငန်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ Diplomacy in Ireland European Diplomat အဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာပြည်သူတွေအကြောင်းဥရောပကနားလေသဘောပေါက်စီဖို့နဲ့ NUG ကိုလက်ခံအတိမတ်ပြုအောင်ဥရောပတလောကျူပန်းမှုတွေအတွက်စုချီးမြှင့်တာလို့လည်းအေဒါချုပ်ဒေါက်တာမိုက်ကယ်အိုဟာလီကကြေညာချက်မှာပြောဆိုထားတာပါမြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလဆင်ဟာသိမ်းပြီးတဲ့နောက်ပိုင်းလွှတ်တော်ကိုယ်စားလှယ်တက်ကြွလှုပ်ရှားသူတွေနဲ့ဖွဲ့စည်းထားတဲ့ NUG ဆွေးနွေးပွဲကိုတော့စစ်ကောင်စီကအချက်ပဲလုံရက်တွေနဲ့ဆက်နွယ်တယ်ဆိုပြီးဆွဆွတ်ထားပြီးတော့ပထမရေးအရအဆက်ဆက်မလုပ်ဖို့လဲတိုက်တွန်းထားပါတယ်ဒါပေမဲ့လည်းအနောက်နိုင်ငံတွေအများစုပါဝင်ဒေသရင်းနိုင်ငံတချို့ကတော့ NUG နဲ့ထိတွေ့ဆက်ဆံမှုတွေရှိနေစေဖြစ်ပါတယ်ခင်ဗျာ
နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ယူရေနီယံနဲ့ပလူတိုနီယံတွေကိုရောင်းချမှုနဲ့ပတ်သက်ခဲ့ကြောင်းသတင်းတွေဟာမှန်ကန်မှုမရှိကြောင်းရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကညှင်းဆန်လိုက်ပါတယ်မြန်မာနိုင်ငံကနျူကလ িয়ার ပစ္စည်းတွေကိုမှောင်ခိုမှုနဲ့ဆွံ့နွယ်ပြီးဂျပန်ယာကူဇာဂိုင်းကောင်းဆောင်တကာရှိအဘိဆာဝါကိုအရေးယူလိုက်ကြောင်းပြီးခဲ့တဲ့သတင်းပတ်ကအမေရိကန်တရားရေးဌာနကကြေညာခဲ့တဲ့အမှုမှာမြန်မာတိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုပတ်သက်နေကြောင်းဖော်ပြခဲ့တဲ့အပေါ်မှာ RCSS ကတုံ့ပြန်လိုက်တာပါရှမ်းသတင်းဌာန Thai Freedom ကိုတုံ့ပြန်ထားတဲ့ RCSS ဥက္ကဋ္ဌရွတ်ဆက်ရဲ့ပြောကြားချက်မှာတော့လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကရှမ်းပြည်နယ်မှာယူရေနီယံဓာတ်သတ္တုထွက်တယ်ဆိုတဲ့သတင်းတွေကြောင့်ဝဲယူလို့ကြောင်းနိုင်ငံခြားသားတအုပ်ကကန့်လန့်ခဲ့ပူတယ်လို့ဆိုပါတယ်ဒါပေမဲ့သူ့အနေနဲ့ဘယ်နေရာမှာယူရေနီယံတွေထွက်တယ်လဲဆိုတာတခါမှကြားပူးခြင်းမရှိတဲ့အပြင်ယူရေနီယံအကြောင်းကိုလည်းလုံးဝမသိကြောင်း RCSS ဥက္ကဋ္ဌကိုကိုးကားဖော်ပြထားပါတယ်အဆိုပါနိုင်ငံခြားသားနဲ့လည်းအယောင်းဝယ်လုပ်ခဲ့တာမျိုးမရှိခဲ့သလိုနျူကလ িয়ার ပစ္စည်းမှောင်ခိုမှုနဲ့ဆက်နွယ်ကြောင်းသတင်းတွေဟာနာမည်ဖြတ်တဲ့လုပ်ရက်တာဖြစ်တယ်လို့လည်းတုံ့ပြန်ထားပါတယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာဒီကနေ့ချင်းပပီးစီသွားတဲ့ထက်လွတ်တော်ယူကောက်ပွဲမှာအာနာယပါတီကအနိုင်ရရောင်းကြေညာလိုက်ပါတယ်။ယူကောက်ပွဲပြီးမှပဲအာနာယကမ္ဘောဒီးယားပြည်သူ့ပါတီ CPP ကကုစရဲ58နေရာမှာအနည်းဆုံး50အနိုင်ရရောင်းပါတီပြောခွင့်ရပုဂ္ဂိုလ်ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ကျမတို့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA ဂျာစီရေးပဋိပက္ခတွေပြင်းထန်လာတဲ့အတွက်ဒေသခံရခိုင်ပြည်သူတွေနဲ့ရိုဟင်ဂျာမွတ်စလင်တွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီလိုနောက်ဆုံးအခြေအနေတွေကိုရိုဟင်ဂျာတို့မျှော်လင့်ချက်အစီအစဉ်ကနေမက်ဆုမွန်ကစူးစီးတင်ပြမှာပါရှင်
။ရခိုင်ပြည်နယ်မှာ2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကတကြောပြန်စတင်ခဲ့တဲ့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော် A တို့ကြားတိုက်ပွဲတွေက2024ခုနှစ်နှစ်စမ်းပိုင်းမှာတော့အတော်လေးကိုပြင်းထန်ခဲ့ပါတယ်စစ်ကောင်စီတပ်စခန်းတွေကို AA ဘက်ကဇက်တိုက်ဆိုသလိုသိမ်းပိုက်နေချိန်မှာပဲစစ်ကောင်စီဘက်ကလည်းမြေပြင်ရေပြင်နဲ့ဝေဟင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်ရခိုင်မြောက်ပိုင်းကဒေသခံပြည်သူ3000ကျော်အိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့အထက်ဘူးတိတော်မောင်နှောဘက်ကရိုဟင်ဂျာကျေးရွာတွေကရိုဟင်ဂျာတွေလည်းပါဝင်ပါတယ်ရွာလုံးကျအသက်လူပြီးတော့ပြေးနေကြရတဲ့ရိုဟင်ဂျာတွေပါဝင်ရခိုင်ဒေသခံအရက်သားပြည်သူတွေတေကျေပျက်စီးမှုနည်းနိုင်သမျှအနည်းဆုံးဖြစ်အောင်လှုပ်ဆောင်ကြပါလို့စစ်ကောင်စီတပ်ကရောရခိုင်တပ်တော်အပါအဝင်လက်နက်ကိုင်တပ်ဖွဲ့တွေကို HRW လူခွင့်ရေးဖွဲ့ကြီးကဖေဖော်ဝါရီလ9ရက်နေ့ကကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်စစ်ကောင်စီတပ်နဲ့အေးရခိုင်တပ်တော်တို့ကြားတိုက်ပွဲတွေမှာလက်နက်ကြီးကြီးကြောက်ပောက်ကွဲတာလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အသက်ဆုံးရှုံးရတဲ့အရသာပြည်သူတွေရှိတယ်လို့ဒဏ်ရာပြင်းပြင်းထန်ထန်ရပြီးတော့ဆေးရုံဆေးကန်းတွေမှာဒဏ်ရာပြင်းထန်နေတဲ့လူနာတွေနဲ့ပြင်းထန်နေပါတယ်လို့ HRW ရဲ့ထုတ်ပြန်ချက်ထဲမှာလည်းပါရှိပါတယ်။တယ်လီဖုန်းလိုင်းနဲ့အင်တာနက်ဆက်သွယ်မှုဖြတ်တောက်ခံထားရတဲ့အတွက်မြန်မာနိုင်ငံဘက်ခြမ်းကရခိုင်မြောက်ပိုင်းရိုဟင်ဂျာတွေရဲ့လုံခြုံရေးအခြေအနေကိုတော့သူတို့ကြားသိထားသမျှဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေကပြောပြပါတယ်
။ရခိုင်ပြည်နယ်မှာမြန်မာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော်အကြားစစ်ပွဲများပြင်းထန်စွာဖြစ်ပွားရသည့်မ ညွန့်တဲ့အတောင်များများသည်လနဲ့ကြီးလနဲ့ငယ်ပြိနိုင်ပြီးရွာတွင်မီးလောင်ဆုံးရှုံးခံရခြင်းဈေးတွင်မီးလောင်ဆုံးရှုံးခံရခြင်းရွာသူရွာသားတွင်လနဲ့ထိမှန်တဲ့ဆုံးရခြင်းနဲ့ထိခိုက်ဒဏ်ရာရရှိခြင်းများရှိနေ၍ညွန့်ရွာတွင်ကနေထွက်ပြေးတင်းဆောင်နေရကြုံကြတဲ့နေရပါလေခင်ဗျာတရှုမျိုးရွာဒေသတွေမှာလည်းနေကြီးထိမှန်ရွေးတိခိုက်တရားဖင်းတံသူများဒီအရေးပေါ်စေဝါကုသကွင်ရရင်စိပဲဆောင်တဲ့ကနေအသက်ကတည်းကဤနေ့ချင်းဘင်္ဂလားဒေ့ရှ်နိုင်ငံဒေချင်းဖွင့်ပြဲလာချသူများလည်းနေဆက်နေမီခန့်ဆက်တွင်ရောက်လာသူများရှိခဲ့တယ်လို့နိုင်မီကြောင့်ရင်ဘင်္ဂလားဒေ့ရှ်သက်ဆိုင်အနေရောက်လာသူများရှိခဲ့သည်ဟုသိရှိရပါသည်ဘင်္ဂလားဒေ့ရှ်သို့ရောက်လာသူတွေကိုအဝယ်မခံဘဲဝင်ပွဲမချုပ်ဘဲလက်ပြန်ခိုင်းကြမျိုးရှိခဲ့သည်ကိုသိရှိရပါသည
်ရခိုင်ပြည်နယ်တပီလုံးကိုတော့လမ်းမဆက်သွယ်ရေးတွေပိတ်ဆို့ဖြတ်တောက်ထားသလိုအင်တာနက်တယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေပါတယ်စစ်ကောင်စီဘက်ကရေချောင်းကရောလေချောင်းကပါဇက်တိုက်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်အိုးရင်ဆွန်ခွာထွက်ပြေးရတဲ့သူတွေမှာပြေးစရာမြေမရှိဘဲနဲ့အတိတ်ဒုက္ခရောက်နေပါဗျ။အဲ့ဒီထဲမှာရိုဟင်ဂျာကြေးရွာသားအများပြားလဲပါဝင်ပါတယ်။ယာနဲ့ခြေတဲ့ရိုဟင်ဂျာတွေဟာလှေတွေစီးပြီးတော့နေဆက်ကနေတဆင်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုခိုလုံဖို့ထွက်ပြေးသွားကြပေမဲ့နှစ်နိုင်ငံနေဆက်မြင်းတစ်လျှောက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံဘက်ကနေပြီးတော့အလုံးရင်းနဲ့ဝင်ရောက်လာမှာကိုစိုးရိမ်နေတဲ့အတွက်အထူးတက်လှန့်ထားပါတယ်။ရောက်ရှိလာတဲ့ရိုဟင်ဂျာတရားကြော်ကလည်းမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့နှင်ထုတ်လိုက်တယ်လို့ပြေးဝင်လာတဲ့စစ်ကောင်စီတပ်သားတွေနဲ့လုံခြုံရေးတပ်သား300ကျော်ကိုလည်းရေချောင်းကနေတဆင့်ပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။နောက်ထပ်တိမ်းရှောင်လာတဲ့ရိုဟင်ဂျာတွေကိုလက်ခံပေးဖို့ဖိအားတွေတိုးလာနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့လက်မခံညှဉ်းဆန်နေပါတယ်
။နေဆက်တစ်ချောင်းမှဆိုရင်မြန်မာဘက်ခြမ်းမှဆိုရင်နာမည်တစ်ချောင်းပေါ့ဗျာ။စီရဟရဲ့စစ်တီမောဒီဒီနာမည်တခြားခင်းလေးထွက်လာမှုတွေ့ရတယ်ဘင်္ဂလားဒေ့ရှ်ပြည်မှာဆီဘင်္ဂလားဒေ့ရှ်ရဲ့တက်ကစီတင်ဘောတွေခင်းလေးထွက်လာမှုလောဆောင်တာကိုတွေ့ရပါတယ်ခွန်တန်ပိုင်းမှာဆီဘင်္ဂလားဒေ့ရှ်နဲ့ရောက်ဆောင်တက် PGB ကလုံခြုံရေးတင်းချက်ရှာတာတာကိုထွင်မြင်ရပါတယ်ခင်ဗျာ
စစ်ကောင်စီတက်နဲ့အေးအေးရခိုင်တက်တော်တို့ကြားတိုက်ပွဲတွေကြောင့်ပြိပခါတွေကြားကနေထွက်ပြေးလာရတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားတွေကိုဘေးကင်းလုံခြုံရမှာခိုလုံခွင့်ပေးဖို့အရေးကြီးပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာပြောခွင့်ရမိုဟာမက်ဆာဇတ်ဟူစိန်ကိုကိုးကားပြီးတော့နီကီအေရှာသတင်းကဖေဖော်ဝါရီလ22ရက်နေ့ကဖော်ပြပါတယ်လက်ခံမှုညှင်းဆန်မယ်ဆိုရင်အနေရများမယ်လို့လည်းသတိပေးထားပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတော့သူတို့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ကိုလက်ခံထားရပြီးဖြစ်တာကြောင့်နောက်ထပ်လက်မခံတော့ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့အထဲမှာတော့ UNHCR ကမြန်မာနယ်စပ်နေရာ19ခုမှာခိုလုံခွင့်ရဖို့စောင့်ဆိုင်းနေတဲ့ရိုဟင်ဂျာ900လောက်ကိုစာနာမှုနဲ့လက်ခံမှုပြောဆိုခဲ့ပေမဲ့ညှင်းပယ်ခံခဲ့ရတယ်လို့သတင်းမှာဖော်ပြပါတယ်။
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကထွက်ပြေးလာတဲ့လူဝင်ကြတွေအဖွဲ့ဝင်စီပြောရှံတွေကိုဘာကြောင့်အဝင်မခံလဲဆိုရင်ဒီလူဝင်ရာဒုက္ခစရိတ်တွေရဲ့အကျဲတဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတကာအတိုင်းအဝန်အလုံးနဲ့မြန်မာအစိုးရကဖြေရှင်းပွားတွေတော်တော်လေးကြိုးစားအားထုတ်ခဲ့ကြတယ်ဒါပေမဲ့NLD အစိုးရလက်ထက်မှာကိုအာနာသိမ့်ပြီးနောက်ပိုင်းစစ်ကောင်စီလက်ထက်ကပါဖြေရှင်းဖို့တော်တော်လေးစူးစားခဲ့တယ်ဒါပေမဲ့မြန်မာဘက်ကသူတို့ဟာဖွင့်လင်းမင်တာမှုနဲ့နိုင်ငံတကာလွှာခွာရေးဆိုင်ရင်စင်နှုံးနဲ့အရင်ဖြေရှင်းဖို့ဆိုတာသူတို့ဟာမလို့ဆုံးခဲ့တဲ့ထွေကြောင်းဒီအကျဲတဲ့ကဒီကနေ့အတိဖြေလည်မှုမရှိခဲ့ကြတာကိုထည့်ရပါတယ်။အခုနောက်ထပ်ရခိုင်ပြည်နယ်ထိပ်ဝဲကျောင်းထွင်ပြလာတဲ့လူတွေကိုဒီဖဲကိုလက်ခံလိုက်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရအတွက်တော်တော်လေးကြီးမားသောစိန်ခေါ်မှုပြဿနာကိုရင်ဆိုင် ကျုံတေးရမယ်အတွက်သူတို့ကလက်မခံတာကျွန်တော်တို့အမေအားအဲ့လိုထိရပါတယ
်လောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကလည်းပြေးလို့မရရခိုင်ထဲမှာလည်းပြေးဖို့နေရာမရှိအတိဒုက္ခရောက်နေတဲ့ဒေသခံရိုဟင်ဂျာတွေဟာရွာလုံးကျွတ်ဘေးလွရာကိုတိမ်းရှောင်နေရတဲ့သူတို့အတွက်အသက်အန္တရာယ်ကတော်တော်လေးကိုစိုးရိမ်စရာအနေထားမှာရှိနေပါတယ်ဒီလိုအခြေအနေမှာအေးရခိုင်တပ်တော်ကိုပြန်ပြီးတော့တိုက်ဖို့ဆိုပြီးတော့စစ်ကောင်စီဘက်ကရိုဟင်ဂျာလူလက်ပိုင်းနေတဲ့လူငယ်တွေကိုစစ်သားအာဏာစုဆောင်မှုတွေရှိနေတယ်လို့လည်းရိုဟင်ဂျာဒုက္ခသည်တွေကပြောပြပါဗျ။လက်တလုံးမှာတော့ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်ရိုဟင်ဂျာတွေအတွက်စားဝတ်နေရေးနဲ့ဆေးဝါးအရေးပေါ်အကူအညီတွေလိုအပ်နေပေမဲ့ရခိုင်ပြည်နယ်တွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းနဲ့ NGO INGO အဖွဲ့တွေအတွက်လုံခြုံရေးကအထူးစိုးရိမ်နေရတဲ့အတွက်ဒေသရင်းကလည်းအမြန်ပြန်ပြီးဆုတ်ခွာနေရတာကြောင့်တိမ့်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေကူညီကယ်ဆယ်ရေးကအရေးပေါ်လိုအပ်နေတဲ့အခြေအနေဖြစ်နေပါတယ်ရှင
်။မဆုမတင်ဆက်ခဲ့တာပါ။အခုတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။2020ပြည့်စစ်မှုထမ်းဥပဒေကိုစစ်ကောင်စီကအသက်သွင်းလိုက်တာနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတပ်သားအစ်စုဆောင်းမှုလူငယ်တွေကိုဖိတ်ခေါ်မှုတွေဟာတစ်ချိန်တည်းဖြစ်ပေါ်နေပါတယ်။အတင်းကျပ်စုဆောင်းတဲ့နီလန်အသုံးပြုတာနဲ့ဒီမိမိဆန္ဒအရာကိုယ်တိုင်ပါဝင်တာမျိုးဘယ်လိုကွာခြားပါသလဲ။အမေရိကန်မြန်မာအရက်ဖက်စစ်ဖက်ဆက်ဆံရေးလေလာဆောင်ကြည့်နေသူအမေရိကန်စစ်တပ်အငြင်းစားဒုပုံမှုကြီးဒေါက်တာမီမီဝင်းဘတ်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
မင်္ဂလာပါရှင်ကျမဒီဥစ္စာမဖြေခင်ပေါ့နော်ပထမ disclaimer လေးပြောဖို့လိုအပ်ပါတယ်ကျမဒီနေ့သုံးသက်သွားတဲ့ဥစ္စာတွေအားလုံးကကျမပုဂ္ဂိုလ်တယောက်အနေနဲ့သုံးသက်သွားတာပါဘုရင်ပြည့်အဖွဲ့ဥမာကူစားပြီးတော့ပြောသွားတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ရှင်အခုပထမဆုံးမေးချင်တာကဒီမြန်မာစစ်တပ်ကနေပြီးတော့သူတို့ပြည်သူစစ်မှုထမ်းဥပဒေကိုပြန်ပြီးတော့အသက်သွင်းနေပေါ့နော်အဲ့ဒီလိုအသက်သွင်းပြီးတဲ့နောက်ပိုင်းမှာတစ်ချိန်တည်းမှာပဲဒီတိုင်းနာလက်နက်ကိုင်ဖွဲ့တွေပေါ့နော်ဒီလူငယ်တွေအနေနဲ့ဒီသူတို့တိုင်းနာလက်နက်ကိုင်ဖွဲ့တွေမှာလည်းပါဝင်လို့ရတယ်ဆိုတာမျိုးသူတို့ဖိတ်ခေါ်တာတွေလည်းလှုပ်လာတယ်ပေါ့လေဆိုတော့အခုဒီစစ်ကောင်စီကဒီအခုစစ်မှုထမ်းဥပဒေကိုပြန်ပြီးအသက်သွင်းလိုက်တဲ့ပုံစံမျိုးနဲ့တခါအခုတိုင်းနာလက်နက်ကိုင်ဖွဲ့တွေကလည်းလူငယ်တွေကိုပြန်ပြီးတော့ဖိတ်ခေါ်နေတယ်သူတို့လက်နက်ကိုင်ဖွဲ့တွေလည်းဝင်ဖို့ဆိုတာအဲ့ဒါတွေမှာဘလို့သုံးသပ်မိလဲဘလို့ကြွားချမှုတွေရှိနေလဲရှင
်အင်းတစ်ခွက်ကြွားချပဲတစ်ဖက်ကကြတော့အတင်းအားမှမရရတဲ့နည်းနဲ့လူတွေကိုလိုက်တောင်ရဖမ်းပြီးတော့ဒီဥစ္စာဟိုနေအာလူတွေဒီစစ်တပ်ထဲဝင်ဖို့သူတို့လုပ်နေတယ်။ဟိုဘက်ကြတော့ဟိုဗာလဲတိုင်းသားလက်နက်ကိုင်တွေဘက်ကကြတော့သူတို့ဖိတ်ခေါ်တာဖိတ်ခေါ်တာ right voluntary အဲ့ဒါနှစ်ခုကွာတယ်။အဲ့ဒီနှစ်ခုကွာတဲ့အခါကျဘာကြောင့်လဲဆို voluntary ကိုပိုင်ကိုအလိုလိုလာတဲ့လူတွေကစစ်တိုက်လို့ရှိရင်သူတို့မှ motivation ပုံများတယ်ပိုကောင်းတယ် right ဒီမှာအတင်းဟိုဘက်ကအာရမဆွဲပြီးတော့တခါတဲ့အာသွင်းရတဲ့ဥစ္စာကြတော့ဒီဝင်လာတဲ့လူတွေကဟို will to fight နော်ဒီတဲ့ motivation မရှိဘူးဆိုအဲ့ဒီဥစ္စာနှစ်ခုကကွာဟိုင်းဆိုတော့အာဆိုသူတို့ပြန်မေးရမှာဒီဘက်ကကြတော့ဘာကြောင့်အတင်းခေါ်ရတာလဲ right ဟိုဘက်ကကြတော့အလိုလိုသူတို့ဗာလဲ volunteer အနေနဲ့တော့လူတွေကိုဖိတ်ခေါ်လိုက်တယ်သူတို့ဘိုင်းသူတို့ဝင်လာတာအဲ့ဒီဥစ္စာတွေကစဉ်းစားဖို့လိုအပ်တာပေါ့နော်
โอเคအဲ့တော့တစ်ဖက်မှာကျတော့အခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကလည်းဒီလိုစစ်ကောင်စီကသူတို့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကျိုးဆက်အနေနဲ့အခုလူငယ်တွေကတိုင်းပြည်ကနေမဖြစ်မနေထွက်ခွာဖို့လုပ်နေကြတယ်ထွက်လဲထွက်နေကြတယ်ပေါ့နော်လမ်းကြောင်းမျိုးစုံနဲ့အဲ့ဒီအချိန်မှာကသူတို့ကဒီလူငယ်တွေကိုဖိတ်ခေါ်တဲ့အနေအထားပေါ့နော်အဲ့ဒါလည်းတွေ့ရတဲ့ခါကျတော့ဟိုဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကအခုလိုလူငယ်တွေကိုသူတို့အဖွဲ့ထဲဝင်ဖို့ဖိတ်ခေါ်တဲ့အကြောင်းကြီးရောဘယ်လိုသုံးသပ်ပါလဲရှင်
သူတို့တော့ option ရပါတာပေါ့ညစစ်တိုက်ဒီလိုမျိုးလုပ်လိုက်တဲ့အခါမှာအာသူတို့လို recruiting advertisement လိုမျိုးဒီဘက်ကဖြစ်သွားတယ်ဆိုတော့အဲကြောင့်မလို့သူတို့လာလို့ရှိရင်သူတို့ welcome လုပ်တယ်ဆိုတဲ့ဥစ္စာကလွတ်လွဲလေးဖြစ်သွားတယ် right ဆိုတော့အဲ့ဒီဥစ္စာခုနကကျွန်မအရင်ဆော့တွေကလည်းအစိုးရတွေကလည်းပြောတာလေ deep policy ပေါ့နော် deep policy ကစစ်မှုထမ်း deep policy ကနော်အဲ့ဒီဥစ္စာသူတို့ကိုပြန်ပြီးတော့ရိုက်ခိုက်မှာလို့ပြောတာတယ်အဲ့အဲ့အတိုင်းပဲဖြစ်လာတယ်အဲ့အတိုင်းပဲဖြစ်လာတယ်ဆိုတော့အာဟိုအော်စရာမရှိဘူးလို့ကျွန်မပြောလို့ရတယ် ဘက်မှာကျတော့အခုဆိုရင်ဒီဟိုစစ်ကောင်စီကသူတို့ဒီစစ်မှုထမ်းဥပဒေကိုဟိုအသက်သွင်းတဲ့နေရာမှာသူတို့ပြောတဲ့အပိုင်းပေါ့လေဒါအကြောင်းပြတဲ့တဲမှာလဲတခြားနိုင်ငံတွေမှာလဲဒီလိုမျိုးမဖြစ်မနေစစ်မှုထမ်းရတဲ့ဥပဒေမျိုးတွေရှိရပေါ့သူတို့ကြာမှလောက်တာမဟုတ်ဘူးပေါ့လေဆိုတော့အဲ့တော့ဒီလိုတခြားနိုင်ငံတွေမှာမဖြစ်မနေစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့အခြေအနေမျိုးအခုနောက်မြန်မာနိုင်ငံမှာစစ်ကောင်စီကဒီလိုစစ်မှုထမ်းဥပဒေကိုအသက်သွင်းလိုက်တဲ့အခြေအနေအဲ့ဒါတွေကရောဘယ်လိုကွာခြားမှုတွေရှိလဲရှင်
အဲကွာချမှုရတယ်နှစ်ချက်သုံးချက်လောက်ရှိတယ်ပထမတစ်ခုကကြတော့ဒီတခြားနိုင်ငံမှာရှိနေတဲ့ဥပဒေကြီးဒီလိုမျိုးဥပဒေတွေကပြည်ပကအုံမလာပြီးတော့ကိုယ်လာတိုက်ဖို့အတွက်ကိုပြန်ပြီးတော့ခုခံဖို့အတွက်တော်လှန်ဖို့အတွက်လုပ်တာတယောက်နဲ့တယောက်နဲ့ကိုဟိုနေပါလေပြည်ထဲနဲ့မှာပြည်တွင်းနဲ့မှာတယောက်နဲ့တယောက်ကိုဖိနှိပ်ဖို့လုပ်တဲ့ဥစ္စာမဟုတ်ဘူး right ဆိုစစ်တပ်ကအခုအချိန်မှာသူတို့ကဒီဥစ္စာကိုသုံးထားတာကပြည်သူပြည်သားကိုနှိပ်ကွပ်ဖို့ right ပြည်သူပြည်သားတွေနှိပ်ကွပ်ဖို့ဆိုအဲ့ဒါတစ်ခုပွားချင်နောက်တစ်ခုကကြတော့ဟိုဒီဟိုတခြားနိုင်ငံတွေမှာလောက်ထားတဲ့ဥစားကဥပဒေနဲ့ကိုက်ညီတဲ့အစိုးရကဟိုနည်းလောက်တာเนาะအဲ့ဒါချတာဒီအခုက SAC ပေါ့เนาะစကစကဥပဒေမဲ့အဖွဲ့တစ်ခု military junta တစ်ခုဖြစ်နေဆိုတော့သူတို့လုပ်တဲ့ဥစ္စာတွေအားလုံးကဥပဒေနဲ့မကိုက်ညီတဲ့ဥစ္စာတွေဖြစ်နေတယ်။နံပါတ်3ကြတော့ဘုန်းကြီးဒီလိုမျိုးဥပဒေတွေဒီလိုမျိုးထွက်လာဒီလိုမျိုးတခြားနိုင်ငံတွေမှာထွက်လာလို့ရှိရင်ဒီမှာတို့ US မှာဆိုလို့ရှိရင်ပေါ့နော် World War 2မှာတော့အဲ့ဒီဥစ္စာထွက်တာထွက်ပေမဲ့လူတွေကအရင်ပဲ volunteer အဲ့ဒီဥစ္စာကိုတက်တက်ကြွကြွနဲ့လိုက်ပါဝင်ပေးတယ်။ဒီဘက်ကကြတော့တက်တက်ကြွကြွမရှိဘဲနဲ့အမှန်မှာအတင်းတစ်ခါတည်းဗာလေလူတွေဖမ်းပြီးတော့မှသွင်းနေရတာ right ဆိုတော့အဲ့ဒီဥစ္စာအကွာချိုက်ဘာကြောင့်အဲ့လိုဖြစ်လဲဆိုတော့ဒီဘက်ကစစ်တပ်က professional မဟုတ်လို့နော်စစ်တပ်ကသူတို့ပြည်သူလူထုရဲ့ထောက်ခံမှုမရှိတော့လို့ right အဲ့ဒါကြောင့်မလို့သူတို့အဲ့လိုမျိုးအတင်းအဓမ္မ force သုံးပြီးတော့လူတွေကိုဆွဲခေါ်နေရတာ right ဆိုအဲ့ဒီဥစ္စာအနည်းဆုံးဒီသုံးခုကွာခြားတာရှိတယ်လို့ပြောလို့ရ
ဟိုစစ်ကောင်စီကအကြောင်းပြတာကတော့ဟိုဒီသတင်းမီဒီယာတွေဘက်ကပေါ့နော်မှန်မှန်မကန်ဟိုသတင်းတွေထုတ်လွှင့်နေသူတို့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းတဲ့နေရာမှာဒါသူတို့ကတခါတည်းဟိုအသက်သွင်းတဲ့နေရာမှာပေါ့နော်သူတို့တခါတည်းဟိုဖော်ပြထားပြီးသားပေါ့လေအဲဆင်းလိုက်သွားမှာဖြစ်တယ်မြေစစ်မြေပြင်ကိုလည်းမလွတ်ခင်မှာသူတို့သင်တန်းတွေအရင်ပေးမှာဖြစ်တယ်လို့ဒီပညာဒီတက်တဲ့အပေါ်မှာလည်းသူတို့တွေကဟိုပိုင်းခြားပြီးတော့ပေါ့နော်အဆင်းလိုက်ကိုသူတို့ခွဲခြားပြီးတာဝန်ပေးမှာဖြစ်တယ်လို့ဘာလို့ပေါ့နော်သူတို့ပြန်ပြီးတော့ပြောဆိုတာလည်းရှိတယ်တစ်ဖက်မှာလည်းလူငယ်တွေကဒီစစ်တပ်ကသူတို့ကိုလူသားတိုင်းဖြစ်စစ်မြေပြင်မှာအသုံးချမအောင်လဲစိုးရိမ်နေတယ်လို့အထူးသဖြင့်ဒီဥပဒေကြောင့်ပေါ့လေသူတို့လမ်းသွားလမ်းလာလုံရင်တောင်မှမှသူတို့ချိန်မွေးကိုဖမ်းဆီးပြီးတော့စစ်မြေပြင်ကိုပို့မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတယ်ဆိုတော့အဲ့ဒါဘာကြောင့်အဲ့လိုကွာနေတာလဲရှင်ဒီ
စိုးရိမ်မှုတွေကဘာကြောင့်လဲဆိုတော့တကယ်သတင်းတွေဖြစ်နေတာတကယ်သူတို့ kidnapping you know စွဲနေကြတာ right သူတို့အပြင်သွားဒီအများကြီးပဲဒီလိုမျိုး reporting အများကြီးတွေထွက်လာပြီဒီဥစ္စာ fake news မဟုတ်ဘူးတကယ်မြန်မာနိုင်ငံထဲမှာနေတဲ့လူတွေကဒီလူမျိုးတွေပြောနေကြတာဟိုလူပြောက်သွားပြီဒီလူပြောက်သွားပြီဟိုလူဆွဲခံ TV ဒီလူဆွဲခံ TV ဆိုတော့အဲ့ဒီဥစ္စာကတကြောင်မလို့ကလေးတွေကစိတ်ပူနေတာ right သူတို့စိတ်ပူစရာလည်းရှိတယ်နောက်တစ်ခုကြတော့စစ်တပ်ကခုနပြောသလိုပဲ professional စစ်တပ်မဟုတ်တော့လို့အတွက် right ဘယ်သူမှမဝင်ကျင်ဘူးတကယ်လို့ဒီစစ်တပ်က professional ဖြစ်မယ်တကယ်စစ်တပ်ကတကယ်နိုင်ငံကိုကာကွယ်ပေးနေတဲ့စစ်တပ်ဖြစ်တယ်ဆိုလို့ရှိရင်လူတွေဝင်သူတို့က voluntarily ပေါ့နော်အလိုလိုဝင်လိမ့်မယ်ဒီလိုမျိုးလိုက်ပြီးတော့ဖမ်းဆီးပြီးတော့လုပ်ရတယ်ဆိုတာနဲ့ဒီဥစ္စာရာဇဝတ်ဂိုင်းရဲ့လုံမျိုးလုံနီလုံဟန်နေပေါ့နော်ဒါ human trafficking ဘာလဲရာဇဝတ်ဂိုင်းနေလုတ်တဲ့လုံနီလုံဟန်နေနောက်ပြီးတော့အဲ့ဒီကအဲ့လိုမျိုးလုပ်ရတယ်ဆိုတဲ့ကရှုံးသွားပြီလောက်ရတဲ့ဆိုတွေကရှုံသွားပြီ။ဘာလို့ဆိုယုံကြည်မှုမရှိလို့ပြည်သူလူထုရဲ့ယုံကြည်မှုမရှိလို့ပြည်သူလူထုရဲ့လက်ခံမှုမရှိလို့
ဆိုတော့ဒေါက်တာမီမီဝင်းဘက်ပြောသွားတဲ့နေရာမှာ professional army ပေါ့နော်ဒီစစ်တပ်ကတကယ်ကိုအရေးချင်းပြည့်မီတဲ့ဟိုနိုင်ငံတကာအဆင့်မီတဲ့ဟိုစစ်တပ်မျိုးဖြစ်ဖို့ဆိုလို့ရှိရင်ပေါ့လေဒီစစ်သားစုဆောင်တဲ့အပိုင်းမှာဘလို့လိုက်နာကျင့်သုံး
จ้าเลยใช่อุ้มมาสุดท้ายนั้นเล่นกับไอ้พ่อเรียลเลยคู่ตัวสุดท้ายสุดท้ายเลยลูกอะลูกหลานเนี่ยมาแต่ชั่วลูกคุยพ่อซีเรียทับยาอะไรเลยใช่แต่ที่อันมาโอ้ตัวเนี่ยมีดีมาเลยหูสุดท้ายสุดท้ายน่ามีดีปอนอ๋อชินีเรียสุดมีสุดมีทับยาอะไรใช่หรอแต่แกลูกเยี่ยมเยี่ยมมีเลยที่เล่นกับไอ้แต่ที่สุดท้ายนี่เนี่ยส่วนใหญ่ไม่รู้ปงจะมีตัวสุดท้ายสุดท้ายมาไล่หน้าจริงตรงนี้ใช่เลยใช่
ดีเอโอเอปอนอ่ะดีแค่เอลูมิโอเซตเตอร์ลูมิโอไลบีโร่คอปปี้ลูบีโร่ดีลูมิโอลูดเดสโซลูชันทุโร่เลสเซตเตอร์เยลูมิโอเวทเชลเลยไหมเพราะฉะนั้นดีโอซ่าเฟลสตรัทจีดีโอซ่าก็มาเอาเมียนเน่ลูนี่ลูยันต์คือไรทุโร่ก็เลี้ยงลายใครเลยไหมสุดท้ายเราพูดลงว่ามันเป็นไรกูเฉยมาดูดีก็ ดีดีเอพ่อเอซี่อะก็ยูเดย์ส์วะก็กูยูโน่อะก็กูเทคแคร์ลูกแม่นับว่าโปรเฟชชั่นอลชีเดสโซลูชันก็ดีเพื่อลูเรียลูลูลาจอยน์ลูกเลยไหมไรบาลูสัตว์ที่มาโมดิเวชันชีเดดีโอซ่าเปลี่ยนตัวแล้วมั้งสุดท้ายลูลูมีอะไรอะไรมาลูลาบีสูเรก้าเอริโอซ่าชงบุดีโอซ่านิลันพิทวารีไรสุดท้ายจะมาบอกจีน่าดีดีเด็กแก ก็อพยพสิโอลาบิโรจอยน์วอลันเทียร์ลีจอยน์ลูเมสลูชินเนสโซลูชันก็อย่าอพยพสิกาก็วินลาเรลูดิโกเทคแคร์ลูอาเมไรท์เทคแคร์ไรท์นับว่าดูโรโก้มันมันกันกันเสียสัญญาเมนับว่าดูวอลันเทียร์ลูเลลีปูกาวเลลีวอลันเทียร์ so you โอ้คุณอาจะมาบอกไหมโอ้บาลเลยรัสเซียมารัสเซียมาที่เดิมละรัสเซียก็พูดถึงอ่ะยังพอปูเลอร์พิเดพรีเซนต์รัสเซียเดิม ไอ้กลายเป็นแม่ตัวดีดีดีสมุดแรมพอลิซีโก้ลูไลท์เด็กเข้ามาตัวเย่คนนี้เนี่ยพอปูเลอริตี้จ้าอันนี้เราอาจจะอเมริอเมริลงว่ามันจะคือส่วนตัวอื่นมาอะไรเกี่ยวกับอะไรอะไรอยู่สักทีพิจารณ์ไอ้สุดท้ายดีดีพอลิซีมีว่ายันสินอะไรพอปูเลอร์พินิเดรีจิมดังมาเกิร์ฟเมนต์ดังมา
ดิลูมิโอลูไลท์เช่นพอปูเลอร์ดีจ้าไหนเนี่ยส่วนมีมาเสียใจกับสายอะพอปูเลอร์ไม่ใช่บูลูดีเท่ากันมูไม่ใช่บูอารมณ์อิเลจิเดเมลเลพิเต้ไรสุดท้ายตัวเราเลยตัวเราก็เปลี่ยนไปที่ใครเลยเพื่ออะไรเนี่ยอยากให้ดีเนี่ยมาดิลูมิโอต้องตัดพิมพ์บูกูโอจูโรงเกเรสุบิโรสุสัยคันทายอะไรกูเสียใจกันนี่บิโรบ้านอ่ะตัวเราจูโรงเกเรตัวเราพินิเกเรดิโรฮิงจาริโอเด็กค่ะเสียใจแทนวิญญาณไม่บ้านอ่ะสุบิโรตัวเราไลท์แลนซี่ยูนี ဆိုတော့အခုလိုမြန်မာစစ်တပ်ကသူတို့အရင်တော့ကတော့ရိုဟင်ဂျာတွေဟာဒါမြန်မာနိုင်ငံသားတွေမဟုတ်ဘူးဆိုသူတို့မောင်းထုတ်ခဲ့တယ်သူတို့ဖိနှိပ်ခဲ့တယ်ဆိုတဲ့အနေအထားနဲ့အခုကျတော့ခင်ဗျားတို့ကနိုင်ငံသားတွေဖြစ်တဲ့နိုင်ငံသားတိုင်းဥပဒေလိုက်နာရမယ်ခင်ဗျားတို့ဝင်ရမယ်ဆိုပြီးတော့အခုအတင်းကျပ်စစ်တပ်ထဲဝင်ပြီးတော့ရခိုင်တွေကိုပြန်တိုက်ဖို့စစ်တပ်ပြောဆိုစည်းရုံးနေတဲ့အပေါ်မှာဒေါက်တာမီမီဝင်းဘတ်ဘလို့သုံးသပ်ပါလဲရှင
်ပထမပေါ့နော်ရိုဟင်ဂျာခမင်းရဲ့အယံတနာဖို့ကောင်းနေဟိုဆွဲခံတီဒီဆွဲခံတီဟို push တခုခုဖြစ်လို့ရှင်သူတို့ပဲဟိုဘာလဲ suffering ပေါ့နော်အယံမဲ့ခံရတယ်ဆိုတော့လေတနာဖို့အယံတနာဖို့ကောင်းနေဒီ community တခုပါအခုနပြောသားသလိုပဲအတော်ရင်ပြောသားသလိုပဲပေါ့နော်ဒီဥစ္စာသူတို့လိုချင်လိုရလိုချင်တာဟို citizen မဟုတ်ဘူးမနေ့ဖန်ကြတော့ citizen ဖြစ်တယ်သူတို့လိုချင်တာနဲ့ဆိုပလောင်ပလဲတွေပြောတယ်အဲ့ဒါကြောင့်မလို့လေလူတွေကသူတို့ကိုမယုံကြည်ဘူး right သူတို့လုပ်တဲ့ဥစ္စာတွေကတရားမဝင်တာဘာလို့ဆိုတရားဒီလိုမျိုးတွေလုပ်တဲ့အခါမှာဒီသူတို့ရဲ့ credibility ပေါ့နော်သူတို့အယမ်းကြတယ်ဆိုသူတို့လုပ်ချင်တဲ့အကြံဆိုဥပဒေ၃စကား၃လိုက်ဟိုစကား၃လိုက်အမှန်မှာတော့သူတို့လုပ်နေတဲ့ဥစ္စာဥပဒေမဲ့အလုပ်ပဲလို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာမီမီရိုဘတ်ရှင်အခုလိုအချိန်ပေးပြီးတော့ BOE မေးတဲ့မိကွန်းတွေကိုဖြေဆုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပ
ါဒါကတော့တနင်္ဂနွေညချမ်းတိုင်းတင်ဆက်နေတဲ့မြမဒီမိုကရေစီရေးရအစီအစဉ်ပါရှင
် BOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်း Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်ပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံတွင်းကစီးရီးအခြေအနေတွေကြောင့်တော်လိုင်းအင်အားစုတွေပေါ်မှာအိန္ဒိချင်းနိုင်ငံတွေဒေသရင်းနိုင်ငံတွေနဲ့နိုင်ငံတကာရဲ့သဘောထားအမြင်တွေပြောင်းလဲလာတာတွေ့ရပါတယ်အဲ့ဒီလိုပြောင်းလဲလာတာနဲ့အဲ့ဒီလိုပြောင်းလဲလာတဲ့ဒီနိုင်ငံတကာအခြေအနေတွေကိုအသုံးချနိုင်ဖို့အတွက်နိုင်ငံတကာရောက်မြန်မာတွေအထူးသဖြင့် American ရောက်မြန်မာတွေရဲ့အခန်းကဏ္ဍအရေးပါတဲ့အကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေပြည်တွင်းကစီးရီးအခြေအနေတွေကြောင့်ပြောင်းလဲလာတဲ့နိုင်ငံတကာအခြေအနေတွေကိုအမိအယအသုံးချနိုင်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါနိုင်ငံတကာအနေနဲ့အရင်ကတော့ကျမတို့ဟာစစ်ကောင်စီကိုနိုင်ပါမလားလို့တန်တရားရှိတယ်အခုတော့အဲ့ဒီလိုမဟုတ်တော့ဘူးစစ်ကောင်စီပြုတ်ကျသွားရင်ဖြစ်ပေါ်လာမယ့်အခြေအနေတွေကို NUG အနေနဲ့ထိန်းနိုင်ပါမလားဆိုတဲ့စိုးရိမ်တဲ့စိတ်ပူတဲ့မေးခွန်းတွေမေးလာတာတွေ့ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံကြားရေးဝန်ကြီးဒေါ်စင်မအောင်က2024 January 29ရက်နေ့မှာအမေရိကန်ပြည်တော်စုဝါရှင်တန် DC NUG ရုံးမှာပြုလုပ်တဲ့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။ဒေါ်စင်မအောင်ဆိုလိုတာကစစ်ကောင်စီကရှုံးနိမ့်နေပြီးတော်လိုင်းအင်အားစုတွေကိုမနိုင်နိုင်တော့ဘူး။တော်လိုင်းအင်အားစုတွေကသာစစ်ကောင်စီကိုအနိုင်တိုက်နိုင်တော့မယ်ဆိုတာနိုင်ငံတကာကလက်ခံလာတဲ့အနေအထားကိုရောက်လာပြီဆိုတဲ့သဘောဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပါပဲ။ NUG နိုင်ငံကြားရေးဝန်ကြီးဒေါ်စင်မအောင်အမေရိကန်ပြည်တော်စုရောက်နေချိန်မှာအမေရိကန်အောက်လွှတ်တော်ကဘာမာကော့ကပ်စ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့တည်ရင်ထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ3နှစ်ပြည့်တဲ့နေ့မှာအမေရိကန်အောက်လွှတ်တော်ကဘာမာကော့ကပ်စ်ဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးတွေအတွက်ရက်စက်ကြမ်းကြုတ်တဲ့စစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေကိုကူညီထောက်ပံ့နိုင်ဖို့အမေရိကန်လွှတ်တော်အတွင်းမှာအာရုံစိုက်တွန်းအားပေးလှုံ့ဆော်နိုင်ရေးအတွက်ဖွဲ့စည်းတာဖြစ်ကြောင်းဘာမာကော့ကပ်စ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘာမာကော့ကပ်စ်ဖွဲ့ကဒီမိုကရက်တစ်ပါတီရဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မင်နီဆိုတာပြည်နယ်ကဘက်တီမက်ကောလန်နဲ့မီရှိဂန်ပြည်နယ်ကရီပဘလီကန်ပါတီလွှတ်တော်ကိုယ်စားလှယ်ဘေဟိုင်ဇင်ဂါတို့ကပူးတွဲဥက္ကဋ္ဌတွေဖြစ်ဦးဆောင်ကြမှာဖြစ်ပါတယ
်။မြန်မာနိုင်ငံရဲ့ပြည်ပအမေရိကန်ပြည်ထောင်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အသံတွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖတ်တီးပေးချင်တာကြောင့်လည်းမြန်မာအရေးကိုပဲအာရုံစိုက်တွန်းအားပေးလှုံ့ဆော်ပေးအဖွဲ့ရဲ့ဆိုပြီးတော့ဖွဲ့ထားတာမရှိသေးတာကြောင့်ဘာမာကော့ကပ်စ်မြမရေးရအဖွဲ့ဖွဲ့တာဖြစ်ကြောင်းနိုင်ငံသားရေးရကော်မတီမှပါဝင်ခဲ့ရကနေမြမအရေးမှစတင်ပါဝင်ဖြစ်တဲ့အကြောင်းပြီးခဲ့တဲ့ရွေးကောက်ပွဲမှာလည်းသူ့ပြည်နယ်ထဲမှာအသက်လာနေထိုင်သူတွေနဲ့အရင်တည်းလာခဲ့ပြီးတော့သူ့မဲဆန္ဒနယ်ဖြစ်တဲ့မီရှိဂန်ပြည်နယ်ဘယ်လ်ဒါခရီနယ်ကလာမတ်ဆူအရက်တွေမှာမြမအတိုင်းဝိုင်းတော်တော်များများကိုတွေ့ရတဲ့အကြောင်းမြမနိုင်ငံကနေသူတို့ထွက်ပြေးလာရပုံတွေနဲ့မြမနိုင်ငံထဲမှာကျန်ခဲ့တဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေအကြောင်းကိုတည်လာခဲ့တဲ့နောက်မှာသူတို့ကိုကူညီဖို့တခုခုလှုပ်ဆောင်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်လို့အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်နဲ့မြမအတိုင်းဝိုင်းနဲ့နှီးဆက်တဲ့ဘာဘာကော့ကပ်စ်အဖွဲ့ပူရဲဥက္ကဋ္ဌဖြစ်သူဘီလ်ဟိုင်ဇင်ကပြောကြတာကို VOA က2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်
အမေရိကန်ပြည်ထောင်စုရဲ့ပြည်내အသီးသီးမှာရောက်ရှိနေထိုင်နေကြတဲ့မြန်မာပြည်ပွားတိုင်းရင်းသားဘာမီစ်အမေရိကန်အရေးတွက်ဟာ3,200ကျော်ရှိတယ်လို့2023ဩဂုတ်လစာရင်းအရသိရပါဗျ။နယူးယောက်ပြည်내ကယူတီကာမြို့မှာမြို့လူဦးရေရဲ့ 4.8% ခန့်နှုန်းအင်ဒီယားနာပြည်내ကအင်ဒီယားနာပူလစ်မြို့မှာ 3.5% ခန့်နှုန်းမင်နီဆိုတာပြည်내ကစိန့်ပေါ်မြို့မှာ 3.1% ခန့်နှုန်းနဲ့ဘာမာကော့ကပ်စ်အဖွဲ့ပူးတွဲဥက္ကဋ္ဌဘေဟိုင်စင်ဂါရဲ့မဲဆန္ဒနယ်ဖြစ်တဲ့မီရှိဂန်ပြည်နယ်ကဘက်တက်ခရစ်မြို့မှာဆိုရင်မြန်မာလူဦးရေဟာ900ခန့်လုံးရှိတယ်လို့သိရပါတယ်။တနည်းအားဖြင့်ဒီမြန်မာတွေဟာအမေရိကန်မဲဆန္ဒရှင်တွေလည်းဖြစ်ကြပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှနေထိုင်ကြတဲ့ဘာမီစ်အမေရိကန်တွေအနေနဲ့တက်ဆိုင်ရာလွှတ်တော်အမတ်တွေကိုမြန်မာအရေးဆောင်ရွက်ပေးဖို့ဆက်သွယ်ဖိအားပေးတာတွေလှုံ့ဆော်နိုင်ကြရင် ပိုမိုထိရောက်တဲ့အကျိုးရလဒ်တွေရရှိလာနိုင်မှာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတူကသူ့အမြင်ကိုပြောပါဗျာ2023နှစ်ကုန်ပိုင်းမှာဆင်နွှဲခဲ့တဲ့မြောက်ပိုင်းညီနောင်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းကမ္ဘာမီဒီယာတွေမှာမြန်မာအရေးနဲ့ပတ်သက်ပြီးပိုမိုဖော်ပြလာတာတွေ့ရပါတယ်အမေရိကန်ပြည်ထောင်စုမှာဥပဒေပြုသူတွေမူဝါဒချမှတ်သူတွေအပေါ်မှာဩဇာကြီးတဲ့ Washington Post The New York Times သတင်းစာကြီးတွေနဲ့ Foreign Policy လို့မဂ္ဂဇင်းကြီးတွေမှာလည်းမြန်မာအရေးနဲ့သက်ဆိုင်တဲ့အကြောင်းတွေကိုမကြာခဏဖော်ပြလာတာတွေ့ရပါတယ် Washington Post သတင်းစာကြီးကဆိုရင်မြန်မာစစ်ကောင်စီကရှုံးနိမ့်နေပြီအမေရိကန်အနေနဲ့မြန်မာစစ်ကောင်စီပြိုလဲချိန်အတွက်ပြင်ဆင်သင့်ပြီလို့အယ်ဒီတာအာဘော်ကနေရေးသားတင်ပြခဲ့တာတွေ့ရပါတယ
်ဆီယာနာရှင်စနစ်ခြုံရေးအတွက်တိုက်ပွဲဝင်နေတဲ့လူဦးတော်လည်ရေးရဲ့ပေမကျော်ယူဟာလက်နက်ကိုင်တော်လည်ရေးဖြစ်ပါတယ်ပြည်ရင်းကပြည်ပြည်တိုက်ပွဲတွေရဲ့ထိရောက်မှုနဲ့အောင်မြင်မှုတွေဟာအေဒီဇင်နိုင်ငံတွေဒေတာရီနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်အဝန်ရဲ့အပြည့်သဘောထားတွေအပေါ်မှာအကျိုးသက်ရောက်မှုကြီးပါပါတယ်တစ်တုံညာနှစ်ခေါ်စစ်စင်ရေးနောက်ပိုင်းမြမဒွန်လဲရဲ့အရာစုတွေအပေါ်မှာနိုင်ငံတကာအတိုင်အဝန်ရဲ့သဘောထားသိသာစွာပြောင်းလဲလာတာကထင်ရှားတဲ့တာဝန်တစ်ခုပါအရေးကြီးတာကပြည်တွင်းကစစ်ရေးအခြေအနေတွေကြောင့်သဘောထားပြောင်းလာတဲ့နိုင်ငံတကာအနေအထားကိုအမိရအသုံးချနိုင်ရေးဖြစ်ပါတယ်။အထူးသဖြင့်သူမပါရင်မပြီးကမ္ဘာအင်အားကြီးဦးဆောင်နိုင်ငံကြီးဖြစ်တဲ့အမေရိကန်အနေနဲ့မြမအရေးပေါ်အလေးထားအာရုံစိုက်မှုနဲ့ထိထိရောက်ရောက်ကူညီရေးဖြစ်ပါတယ
်။လောလောဆယ်မှာအမေရိကန်ဟာမြမအရေးနဲ့ပတ်သက်ရင် lip service ပဲပေးနေတာ။ဗဇတ်ပြောပဲပေါ့ဗျာ။လက်တွေ့ကူညီတာမရှိသလောက်ပါပဲ။လွတ်တော်ကဘာမှအပြတ်ထမ်းပြီးတယ်နိုင်ငံရေးအရာတော့အောင်မြင်မှုလို့ပြောနိုင်ပါတယ်ဒါပေမဲ့အမေရိကန်အစိုးရဘက်ကတက်တက်ကြွကြွထိထိရောက်ရောက်လောက်တာတိတ်မတွေ့ရဘူးဘာမှအကနန်းလီတယ်လို့ဆိုတော့လက်နဲ့မဟုတ်တဲ့အကူအညီပဲပေးရမယ်လို့ကန့်သက်ထားတယ်ဒါကြောင့်ထိရောက်တဲ့အကူအညီလည်းမရဘူးပေးကပေးဤမရဆိုတဲ့အနေအထားမျိုးဘာမှအကြောင့်တရုတ်ရဲ့အညိုအညင်ခံရတာပဲရှိတယ်ဒီတော့မြန်မာရေးမှာအစိုးရဘက်ကထိထိရောက်ရောက်ဖြစ်အောင်လှုပ်လာဖို့ကူညီလာစေဖို့ဆိုရင်လွှတ်တော်ဘက်ကနေတဆင့်အစိုးရကိုဖိအားပေးဖို့လိုအပ်ပါတယ်။အဲ့ဒီလိုမြန်မာနယ်ပွားအမေရိကန်တွေအနေနဲ့မိမိတို့ရဲ့သက်ဆိုင်ရာလွှတ်တော်အမတ်တွေကိုဆက်သွယ်ဖိအားပေးကြတဲ့အခါပြည်နယ်တွေအချင်းချင်းချိတ်ဆက်ပြီးပြောဆိုတင်ပြတဲ့အကြောင်းအရာတွေဟာအခြေခံအားဖြင့်တူညီဖို့တတန်တက်ထွက်ကြဖို့နဲ့ဒီဇိုင်းမမလှုပ်ဆောင်ကြဖို့လည်းလိုအပ်ပါတယ်။အဲ့ဒါမှသာထိရောက်တဲ့အရေးတစ်ခုပေါ်ပေါက်လာမယ်လို့ယူဆတဲ့အကြောင်းနိုင်ငံရေးလေ့လာသူတဦးကပြောပါတယ်။နိုင်ငံရေးလေးလာသူတူပြောသလိုပါပဲအမေရိကန်လွှတ်တော်ကချမှတ်တဲ့ဥပဒေတရားအပေါ်အစိုးရကအကောင့်တက်ဖော်တဲ့နေရာမှာလွှတ်တော်ကပဲစောင့်ကြည့်ဖိအားပေးလို့ရှိပါတယ်ဒီနေရာမှာလွှတ်တော်အမတ်တွေနဲ့ထိစပ်နေတဲ့အမေရိကန်ပြည်နယ်အသီးသီးကမဲဆန္ဒချင်းမြန်မာနယ်ပွားအမေရိကန်တွေရဲ့အခန်းကဏ္ဍကအရေးပါလာတယ်လို့ဆိုရမှာပါခင်ဗျာ
ဒါကတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်မရှင်ပြည်သွင်းနိုင်တဲ့အတူအလေးမာကတင်ဆက်ခဲ့တာပါအခုဆက်လက်ပြီးတော့ ISP မြမမြင်ကွင်းကျေမှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်မြမတနိုင်ငံလုံးမှာတိုက်ပွဲတွေကြီးမားကျယ်ပြန့်လာတာနဲ့အမျှလုံခြုံရေးပြည်သူဝန်ဆောင်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေမြင့်မားလာနေပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ ISP မြမရဲ့မြင်ကွင်းကျေမှတ်စုမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
အနာသိမ့်မှုအလွန်သုံးနှစ်တာကာလအတွင်း ISP မြန်မာရဲ့လေလာစောင့်ကြည့်မှုတွေအရလုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုပိုပြီးမြင့်မားလာနေပါတယ်အခုနှစ်ဖေဖော်ဝါရီလမှာလုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုမြင့်မားနေတဲ့မြို့နယ်154မြို့နယ်အထိရှိလာပါတယ်2023ခုနှစ်နိုဝင်ဘာလမှာရှိခဲ့တဲ့141မြို့နယ်ကနေမြင့်တက်လာတာပါဒါဟာတနိုင်ငံလုံးရဲ့မြို့နယ်ထောက်ဝက်လမ်းမှာလုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုတွေမြင့်မားနေတဲ့အခြေအနေဖြစ်ပါတယ်။စကိုင်းနဲ့ရှမ်းမှာအဆိုးအဆုံးဖြစ်ပြီးတော့စကိုင်းတိုင်းမှာ29မြို့နယ်နဲ့ရှမ်းပြည်နယ်မှာ24မြို့နယ်အသီးသီးရှိနေပါတယ်။လုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုတွေမြင့်မားလာတာနဲ့အတူ နိုင်ငံတော်ဝန်ပြည်သူဝန်ဆောင်မှုအချက်တွေလည်းမြင်မာနေပါတယ်။အခုနှစ်ဇန်နဝါရီလမှာနိုင်ငံတော်ဝန်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်တဲ့မြို့နယ်ပေါင်း84ခုအထိရှိလာပါတယ်။ဒါကြောင့်နိုင်ငံတော်ဝန်မြို့နယ်၄ခုမှာတစ်ခုကပြည်သူဝန်ဆောင်မှုအချက်တင်နဲ့ရင်ဆိုင်နေရတယ်လို့ဆိုရမှာပါ။စကိုင်းတိုင်းကအများဆုံးရင်ဆိုင်နေရပြီးမြို့နယ်19ခုမှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်ပါဘူး။ရခိုင်ပြည်နယ်မှာလည်းမြို့နယ်18ခုရှိတဲ့အနက်12ခုမှာပြည်သူဝန်ဆောင်မှုအချက်တဲကြုံနေပါတယ်။ပြည်ပခါတွေစိုးဝါးလာတာနဲ့အမျှမြန်မာလူထုအတွက်လူသားချင်းစာနာမှုအချက်တဲဟာလည်းစိုးသက်သက်ဆိုးလာပါတယ်။2023နှစ်နိုဝင်ဘာလမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲရင်ဆိုင်နေရတဲ့မြို့နယ်ပေါင်း45ခုအထိရှိခဲ့ပါတယ်။အခုနှစ်ဇန်နဝါရီလမှာတော့မြို့နယ်62ခုအထိတိုးလာပါတယ်။စကိုင်းတိုင်းရဲ့21မြို့နယ်မှာအဆိုးအဝါဆုံးကြုံနေရတာပါ။ရခိုင်နဲ့ချင်းပြည်နယ်တို့ရဲ့မြို့နယ်9ခုစီမှာလည်းဒီအကြက်တဲကိုရင်ဆိုင်နေရပြီးဒုတိယအများဆုံးဖြစ်ပါတယ်။လူသားချင်းစာနာမှုအကျက်တဲကိုဖြည့်ရှင်းနိုင်မှုနိုင်ငံတကာအတိုင်ဝန်းကလည်းဖတ်ပေါင်းဆောင်ကနေစူးစမ်းလာကြပါတယ်။ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာဘေးကင်းဆုံးတစ်ခုကိုတည်ဆောက်သွားမယ်လို့အခုလစပိုင်းမှာထိုင်းနိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်။လူဦးရေ2000အတွက်စားနပ်ရိက္ခာဆေးဝါးအပြင်လိုအပ်တာတွေပေးအပ်သွားမှာပါ။ထိုင်းနဲ့မြန်မာကြက်ချင်နေအဖွဲ့တွေပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။အာဆီယံရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစင်တာအဟာစင်တာကလည်းပါဝင်သွားဖို့ရှိပါတယ်။အခုအစီအစဉ်ကိုထောက်ခံပေးဖို့တရုတ်နဲ့အမေရိကန်နိုင်ငံတို့ကိုလည်းထိုင်းဆိုရကတိုက်တွန်းထားပါတယ
်။ဒါကတော့အပတ်စဉ်တင်ဆက်နေကြ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်အခုတော့မဲအေးသနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ
ကျေးရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဒီမောင်လိုက်ဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ရှင်နဲ့နေ့စဉ်နဲ့အမျှသတင်းတွေအားလုံးကိုကြိုက်ပါရင်ဆိုပြီးတော့စာတို့လေးရေးလာတာပါနောက်ထပ်စာတို့ရေးလာတဲ့တော်ရရှင်ညံ့ညံ့ဖြစ်ပါရင်အခုလိုမျိုးသတင်းအစုံတင်တင်ပြပေးတဲ့ VOE ကိုအထူးပဲကျေးဇူးတင်ရှိပါကြောင်းနဲ့ဟုတ်ကဲ့ပါအခုလိုမျိုးနားဆင်ကြည့်ရှုအားပေးကြတဲ့တော်ရရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်VOE ကနေအစီအစဉ်လေးထုတ်လွှင့်ပေးဖို့တောင်းဆိုလာကြတဲ့သောရရှင်ရဲ့စာရီကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ Greetings from Taiwan ဆိုပြီးရေးလာတဲ့သောရရှင်မောင်ကျော်မိုးကတော့
ဟိုးငယ်စဉ်အခါကတည်းက VOE ကိုနားထောင်ခဲ့သူဖြစ်ပါတယ်။အဖေကရေဒီယိုဆက်သွယ်ရေးလုပ်ခဲ့သူဆိုတော့သူနားထောင်တိုင်းကိုပါလိုက်နားထောင်ဖြစ်ပါတယ်။တခုလောက်တောင်းဆိုပါရစေခင်ဗျာ။အခုနှစ်2024ခုနှစ်က El Niño ရာသီဥတုဖြစ်တယ်။ El Niño ဆိုတာဘာလဲ။ဘာကြောင့်ဖြစ်တာလဲ။ဘလို့အကျိုးသားမှုတွေရှိနိုင်တယ်လဲ။ဘာတွေပြင်ဆင်ထားတဲ့လဲဆိုတာတွေပြည့်ပြည့်စုံစုံလေးတင်ပြပေးစီလိုပါတယ်မြန်မာပြည်သူတွေလည်းသိရှိအောင်လို့ပါကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာဦးကျော်စံသားနဲ့တကွာ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါကျမတို့စီက Anti Docking မျိုးသက်အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာဒီအစီအစဉ်လေးကိုထုတ်လွှင့်ပေးဖို့ပြောလာရဲထင်ပါရဲ့နော်သူတခါလဲဒီရာသီဥတုနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့တစ်နှစ်နှစ်လောက်တုန်းကထုတ်လွှင့်ပေးခဲ့တာရှိပါတယ်ရှင်
အခုလည်းသူ့ကိုပြောလိုက်ပါမယ်လောလောဆယ်သူထိုင်းမှာတာဝန်နဲ့ရောက်ရှိနေပြီးတော့ဒီနှစ်ကုန်ကြမှာပြန်လာမှာဖြစ်ပါတယ်နော်နောက်တစ်ခုကပတ်ဝန်းကျင်ထိန်းသိမ်းရေးကဘာကြီးပူနွေးမှုဓာရီနဲ့ပတ်သက်ပြီးတော့ကျမတို့အပတ်စဉ်အစီအစဉ်အသစ်တစ်ခုထုတ်လွှင့်ပေးနေပါတယ်နော်တဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့နန်းလောင်ကအပတ်စဉ်အစီအစဉ်ထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ရုပ်မြင်သံကြားနဲ့လည်းကြည့်ရှုလို့ရတယ်လို့မျိုးရေဒီယိုကနေပြီးတော့လည်းနားဆင်လို့ရပါတယ်ရှင်ဟုတ်ရင်တော့ထုတ်လွှင့်ပေးခဲ့တာကိုကျွန်မပြန်ရှာလို့ရရင်လည်း link လေးပို့ပေးပါမယ်နော်အစီအစဉ်ဒီကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်သောရရှင် video ရနဲ့ထုတ်လွှင့်ပေးဖို့တခုတောင်းဆိုလာတဲ့သောရရှင်ကလည်းစာရင်းနေကြသောရရှင်ဖြစ်ပါတယ်ရှင
်မင်္ဂလာပါ VOA ကမ္ဘာသတင်းမြန်မာသတင်းမှန်တွေသိရဖို့ VOA ကိုအားပေးနားဆင်လာတာ radio 4000ခေါနာထောင်ရတဲ့ခေကျွန်တော်ခြားထိတ်အရွယ်ငယ်ကလေးကအဘနိုင်ငံတစ်ပါးကြီးနဲ့အတူမိသားစုတွေဝိုင်းဖွဲ့ပြီးနားဆင်လာတာအခုအထိပါအဘကအသက်82နှစ်ရွှေဝါရောင်တုံလိုင်းမတိုင်မီ2006ခုနှစ်မှာကွယ်လွန်သွားတာအခုဆို18နှစ်ရှိပါပြီတေးသချင်းတောင်းစာတခါမှမရေးဘူးအခုတော့ရောင်နီသန်းလို့ပန်းဝင်ကန်ဒီအမောပန်းရဆုံးချိန်ဖို့ပြည်တွင်းပြည်ပရောက်မြန်မာပြည်သူတိုင်းရင်းသားညီနောင်သွေးချင်းတွေအားလုံးနဲ့အတူရွာမှာကြံနေခဲ့တဲ့အကိုတွေအမတွေတရွာလုံးအတွက်ရောတိုက်ပွဲဝင်နေကြတဲ့ညီငယ်ညီမငယ်ရဲဘော်ရဲဘက်လှုပ်ဖော်ကိုင်းဘက်တငယ်ချင်းတွေအားလုံးအတွက်စကစရဲ့905နဲ့အဝေးရောက်နေတဲ့ကျွန်တော်ကခိုင်ထူးသီဆိုထားတဲ့အားလုံးကိုကြော်ဖြတ်ရမယ်တခြင်းလေးထုတ်လွှင့်ပေးဖို့မဟိသနာကျော်ကိုလေးစားစွာတောင်းဆိုအပ်ပါရခင်ဗျာဖုန်းလိုင်းတွေထက်တော့ခံထားတဲ့နေရာတွေကျွန်တော်တို့ရွာပါဝင်ရေဒီယိုနားထောင်ကြပါလေ
ငါမင်းဆောင်စကိုင်းသားကိုလေးခွန်ကျော်ဇော်ပါရဲ့ကွယ်လွန်သွားတာ18နှစ်ကြာပြီဖြစ်တဲ့အပနိုင်ငံရေးသမားကြီးနဲ့အတူ VOA ကိုတူတူဟိုးရင်တွေကနားဆင်ခဲ့ပါတယ်ဆိုတော့တော်ရရှင်တငယ်ချင်းအားလုံးအတွက်တခြင်းလေးတစ်ပုတ်တောင်းလာတာဖြစ်ပါရင်ခိုင်ထူးရဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါရင်ဟုတ်ကဲ့ပါရှင်အရင်တော့ဆိုရင်တော့ကျမတို့ဒီတခြင်းခန္ဓာဆိုပြီးတော့ကျမတို့မြန်မာပြည်ကပေးစာများအစီအစဉ်နောက်ဆုံးမှာတခြင်းလေးတစ်ပုတ်အများအန်ထုတ်လွှင့်ပေးပါရင်နော်အခုနောက်ပိုင်းတော့ကျမတို့ဒီမြန်မာနိုင်ငံအရေးကိစ္စတွေလည်းဒီသတင်းတွေထုတ်လွှင့်ဖို့ပိုများလာတယ်အစီအစဉ်တွေလည်းပိုကျက်လာတာမလို့ဒီသချင်းအစီအစဉ်လေးကိုကျမတို့ဖြုတ်ထားပါတယ်ဒီနေရာမှာကျမတို့နောက်ထပ်သချင်းထုတ်လွှင့်ပေးတဲ့နေရာမှာကျမတို့နောက်ထပ်အစီအစဉ်တွေအစားတိုးပြီးတော့ထုတ်လွှင့်ပေးနေပါတယ်เนาะဒါကြောင့်မလို့ဒီစာလေးကိုတော့ကျမဖော်ပြပေးလိုက်တာကဒီသောရရှင်တောင်းဆိုဆိုလို့မျိုးအားလုံးလည်းစုတောင်းလေးကိုအားလုံးကြားသိအောင်လို့ဖြစ်ပါတယ်ရောင်နီတန်းလို့ပန်းဝင်ခံနေအမောပန်းဆုံးအချိန်မှာအားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့သချင်းလေးနဲ့အဝေးကနေပြီးဒီသောရရှင်စုတောင်းပေးလာတာဖြစ်ပါတယ်ရှင်ဗီဒီယိုကိုပတ်စင်စာရေးလာကြတဲ့အထက်မှာမြန်မာနိုင်ငံကအခုလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေ့စဉ်ကိုယ်တိုင်တွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကတော့အစဉ်မြဲရရှိပါရနော်အဲ့ဒီကစာတစ်စောင်ဒီနေ့ဖော်ပြပေးချင်ပါတယ်ရှင်သူ့ရဲ့ခြေစင်းကြပြလေးကိုပြောပြပါမယ်နော်ဗီဒီယိုကအမျိုးတွေအားလုံးကျမ်းမာသက်ရှိစီးစိမ်ကြွယ်ဝလူသမားပြည့်စုံဖုံးကုန်ပွင့်လန်းမညိုသောပန်းပမာထာဝရလန်းစံတက်ကြွစွာဖြင့်လူပေါင်းအကျိုးစားထက်တို့ထန်းဆောင်နိုင်စွမ်းသူများဖြစ်ကြပါစေကြောင်းမွေးရမည်စစ်တလင်းမှရွှေမျိုးအရင်ကြီးကစောင်းစီတန်းစီရင်နဲ့ထက်တန်သောစေနာဖြင့်ဆုတောင်းမြတ်တာပို့တာလိုက်ပါသည်ခင်ဗျာတဲ့ချိုတူးခိတစစ်ကြုံဆိုပြီးရေးလာပါတယ်ဒီတော်ရရှင်ကသူရေးလာတာအစားတော်တော်ရှိပါတယ်ရှင်ကျွန်မအနှစ်ချုပ်ပြီးဖော်ပြပေးချင်ပါတယ
်ယူကရိန်းရှေ့ပိုင်းဒေသရှိကျေးရွာတွေကိုပြန်လည်သိမ်းပိုက်လိုက်နိုင်တဲ့စစ်စီတွေကိုသမ္မတဇလင်စကီကဂုံပြူအတိမတ်ပြူချီကျူစကားသူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောကြတယ်ဆိုတဲ့သတင်းကိုနားဆင်လိုက်ရတော့ယူကရိန်းသမ္မတဟာအမေရိကန်ကလေရင်နဲ့လာခေါ်မယ်ဆိုတာတောင်ပြည်သူတွေကိုရန်သူလက်ထဲထားလိုက်ပါသွားမယ်အဖြစ်ကိုညှဉ်းဆန်ခဲ့ပြီးစစ်မြေပြင်ဆင်းကယူကရိန်းစစ်တီတွေကိုဂုံယူအားပေးစီယုံဥဆောင်မှုပေးခဲ့တဲ့သူပါအပြောကြီးမဟုတ်ဘဲလက်တွေ့တိုက်ပွဲဝင်ရင်းစီရေလိုအပ်ချက်မှန်သမျှကိုကဘာတိအောင်ချပြကအကူအညီတောင်းခံနိုင်သူပါမဟိတနာကျော်ရေးစာရှင်မာဆိုးလို့ဝါကြတကြောင်းနဲ့လူသမားအနစ်ချုပ်ပါအောင်စူးစမ်းရေးပေမဲ့အဲ့မှာရင်စာကြောင်းကရှည်သွားတော့တာပါအနစ်ချုပ်ပြောရရင်စစ်ဘေးအငတ်ဘေးဓာလန်လက်နက်ဘေးမိဘေးရေဘေးမုန်တိုင်းဘေးယောဂါဘေးကုံစင်းနှုံးဘေးစသည်ဘေးပေါင်းစုံတာမကဘယ်အချိန်ဘာကြောင့်မှမသိအဖမ်းခံအသက်ခံရမယ့်အရေးပူပင်ကြောင်းကြတောကပေါင်းအစုအဝေးဖြင့်နေတထိတ်ထိတ်ညတထိတ်ထိတ်နေကြရရှာတဲ့တော်လန်ရေးဘယ်တော့ပြီးမှလဲလို့သုံးနှစ်ကြာသည့်အတိုင်းညိုငယ်သောမျက်နှာထားဖြင့်တမေးတဲ့မင်းနေကြရရှာတဲ့ရန်သူလက်ခုပ်အတွင်းကမြန်မာပြည်သူတွေအတွက်ကျွန်တော်တို့မြန်မာနိုင်ငံတော်လန်ရေးရဲ့မီးရှို့တစောင်း တဦးအလံဖြစ်တဲ့ NUG သမ္မတကြီးကဇလင်စကီလိုနေ့စဉ်မင်းကွန်းများဖြင့်ကဘာတိထင်ရှားအောင်ပြသပေးနေသူဖြစ်ပါစေလို့ NUG ပြည်သူအစိုးရကိုယုံကြည်အားကိုးဝန်းရံထောက်ခံသောပြည်သူတို့အနေနဲ့ VOA သတင်းနားထောင်ရင်းမှဖြစ်ပေါ်လာသောရင်တွင်းဆန္ဒကိုရိုသေလေးစားစွာတင်ပြအပ်ပါသည်ခင်ဗျာ
ခတာစစ်ကြုံချိုတူးဆိုပြီးတော့နောက်လဲစာရေးပါအောင်မယ်တဲ့တတ်နိုင်သမျှလိုရင်းတူရှင်ပေါ်တဲ့စစ်တမလွဲရီလူသားတိုင်းကိုချစ်တော့ကျွန်တော်တဲ့တော်ရရှင်ချိုတူးဖြစ်ပါတယ် NUG ပြည်သူအစိုးရရဲ့တမရာကြီးနေ့စဉ်မိန့်ခွန်းပြောကြားပေးပါဆိုပြီးတော့ဒီတော်ရရှင်တောင်းဆိုလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှရရက်ချင်ပါတယ်เนาะအလုံးပုံမကောင်းမွန်အဆင်ပြေလှပတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုကြည့်ရှုနားဆင်ကြရအောင်ပါ။ American ပြည်ထောင်စုမြောက်ကိုရိုလိုင်းနာပြည်နယ်ကငါးပြားလိုက်တစ်ခုမှာငလိပ်ကျောင်းမကြီးတစ်ကောင်ဟာသားဖောက်ဖော်မရှိဘဲနဲ့ကိုဝင်ရှိသွားပါတယ်။ကိုဆိုဗိုနိုင်ငံကကြက်အမဲတစ်မျိုးဟာထူးခြားတဲ့တွန်တန်ကြောင့်နာမည်ကြီးလူကြိုက်များလာနေပါတယ်။ဒီလိုထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်ကငါးပြားလိုက်တစ်ခုမှာငလိပ်ကျောင်းမကြီးတစ်ကောင်ဟာအထင်မပါဘဲကိုဝင်ရသွားပါတယ်။ရှာလုံလူနာမည်ပေးထားတဲ့ဒီငလိပ်ကျောင်းကြီးဟာဒီကိုယ်လေးနှစ်ပေါင်းများစွာနေလာခဲ့ပြီးတဲ့နောက်အခုလိုကိုဘာသာကိုကိုဝင်ဆောင်သွားခဲ့တာပါ။နောက်လာမယ့်နှစ်ပတ်အတွင်းမှာမွေးမယ်လို့ခန့်မှန်းထားပါတယ်။လိမ့်ဆက်ဆံမှုမရှိပဲအထီးရဲ့တုပ်ပိုးနဲ့ထိတွေ့မှုမရှိပဲဥကနေအကောင်ပေါက်တဲ့မျိုးပွားနီးမျိုးနဲ့ကိုဝင်ရှိသွားတာဖြစ်တဲ့အကြောင်းဟန်ဒါဆန်ဗီလ်မြို့မှာရှိတဲ့ငါးပြားတိုင်းနဲ့ငမန်းတက်ခွဲခန်းအုပ်ချုပ်မှုဒါရိုက်တာဘရန်ဒါရမာကပြောပါတယ်။အခုလိုဖြစ်ရဟာတရိတ်ဆန်တွေမှာရှားပါဖြစ်ရမျိုးဖြစ်ပေမဲ့နှုတ်ထိုက်တော်ဝါတွေမှာတော့မဖြစ်ဘူးလို့လည်းပြောပါတယ်ရှင်။
ကိုဆိုဗိုနိုင်ငံကကြက်အမဲတစ်မျိုးဟာထူးခြားတဲ့တွန်တန်ကြောင့်နာမည်ကြီးလူကြိုက်များလာနေပါတယ်။တကယ်ပါလုံးကကြက်တွေရဲ့တွန်တန်ဟာအောက်အီးအိုဖြစ်ပေမဲ့ဒီကြက်အမဲရဲ့တွန်တန်ဟာ TV ဆက်တန်လို White Noise အတန်လို့ဖြစ်နေတာပါ။ကိုဆိုဗို Long Crow လို့နာမည်ပေးထားတဲ့ဒီကြက်ဟာမရေမနာစက္ကန့်20ကနေစက္ကန့်90လောက်အထိဒီအတန်မျိုးနဲ့တွန်နိုင်ပါတယ်။တခြားကြက်အမဲမျိုးတွေကတော့20စက္ကန့်50စက္ကန့်နဲ့10စက္ကန့်လောက်အထိပဲတွန်းနိုင်တာပါ2014ခုနှစ်မှာကြံမျိုးစံနှုန်းသတ်မှတ်ရေးဥရောပကော်မတီကကိုဆိုဗိုလောင်းခရိုအာကို ချက်မျိုးတစ်မျိုးအဖြစ်သတ်မှတ်ပေးခဲ့ပါတယ်။သူမွေးထားတဲ့ချက်မျိုးတွေဟာဒေသတွင်းမှာပဲရနိုင်တဲ့ချက်မျိုးတွေဖြစ်တယ်လို့ကိုဆိုဗိုနိုင်ငံမျိုးတော်ပရစတီနာကချက်မွေးမြူသူပရစ်အလူကပြောပါတယ်။ဒါကြောင့်မို့လို့တခြားချက်မျိုးတွေထက်အခုလိုထူးခြားတဲ့အသံရှိတဲ့ချက်မျိုးကိုပိုသဘောကျတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
ဒီနေ့ငယ်နောက်ပိုင်းကတငယ်ချင်းနှစ်ယောက်ဟာအမြင့်ပေ52ပေရှိတဲ့ Eiffel မြို့စင်ပုံတူတက်သားမြို့စင်ကြီးတစ်ခုကိုပြန်လည်အသုံးပြုတဲ့တက်သားတွေနဲ့တိစောက်နေပါဗျ။အခုလို့သူတို့တိစောက်ခဲ့တဲ့တက်သား Eiffel မြို့စင်ပုံတူကို2024ခုနှစ်ပြင်သစ်နိုင်ငံမှာကျင်းပမယ့်နွေရာသီအိုလံပစ်ပြိုင်ပွဲမှာကျင်းပမယ့်နေရာနဲ့အိုလံပစ်မီးရှို့တိုင်းတည်ဆောင်တဲ့လမ်းတစ်လျှောက်နေရာအနှံ့မှာပြသနိုင်မှုလည်းမျှော်လင့်ထားပါဗျ။အသက်38နှစ်အရွယ်လက်သမား Friedrich Memmerzack နဲ့အသက်46နှစ်အရွယ် CVM ပူချာတို့ကတက်နိုင်သမျှပစ္စည်းအဟောင်းတွေကိုပဲသုံးထားပြီးဆွန့်ပြစ်ပစ္စည်းတွေကနေအခုလိုကြီးကျယ်တဲ့ပစ္စည်းတခုကိုတိစောက်ပြတာလို့ပြောပါတယ်။တက်သားချောင်းပေါင်း825ချောင်းနဲ့မူလီပေါင်း9400ကိုအသုံးပြုပြီးပြီးခဲ့တဲ့နှစ်2023ခုနှစ်စက်တင်ဘာကလေးကတိစောက်ခဲ့ကြတာပါ။သူတို့တွေကတူဖြစ်တဲ့ပူချာဟာဝီချက်လက်တွန်လေးကိုအသုံးပြုရတဲ့မတန်ဆွမ်းတူဖြစ်ပြီးတော့အခုလိုမျှော်စင်တိစောက်တဲ့နေရာမှာပါဝင်ခွင့်ရတဲ့အတွက်လည်းလက်သမားပညာကိုသင်ယူခွင့်ရခဲ့တယ်လို့မတန်ပေမဲ့စွမ်းပါတယ်ဆိုတာပြသခွင့်ရခဲ့တဲ့အကြောင်းပြောပါရရှင
်။အိန္ဒိယအစားအစာတစ်မျိုးဖြစ်တဲ့ Butter Chicken လို့ခေါ်တဲ့ကြက်သားအချိုချံဟင်းတစ်မျိုးရဲ့မူလပိုင်ရှင်ဖန်တီးသူအဖြစ်အိန္ဒိယနိုင်ငံကစားတောက်ဆိုင်နှစ်ဆိုင်အငင်းပွားပြီးတရားရုံးမှာဖြေရှင်းနေကြပါတယ်။နယူးဒေလီမြို့တော်ကနာမည်ကျော်မွန်တီမဟာဆိုင်နဲ့ပြိုင်ဘက်ဒါရီယန်ဂန်ဂျီဆိုင်ကြားအငင်းပွားနေတာဖြစ်ပြီးတော့အိန္ဒိယနိုင်ငံတဝန်လူစိတ်ဝင်စားတဲ့အမှုတစ်ခုလည်းဖြစ်ပါတယ်။ဇာမျက်နှာ2852မျက်နှာရှိတဲ့တရားရုံးဆွဲဆိုချက်အရမွန်တီမဟာစားတောက်ဆိုင်ကသူတို့တီထွင်ထားတဲ့ဟင်းသမျှကိုဒါရီယန်ဂန်ဂျီဆိုင်ကသူတို့တီထွင်တယ်လို့ပြောဆိုကြေညာတဲ့အတွက်နိနာဂျီဒေါ်လာ2,400တောင်းဆိုထားပါတယ်။ဒါပြင်ဒရန်ဂန်ဂျီဆိုင်ရဲ့အင်တာနက်ဆာမျက်နှာဟာလည်းသူတို့ပုံစံကိုလိုက်တူကူးယူထားတာဖြစ်ပြီးတော့ဆိုင်ရဲ့အတွင်းပိုင်းအပြင်အဆင်တွေကိုလည်းလိုက်ကူးထားတယ်လို့ဆွဲထားပါတယ်။ဒရန်ဂန်ဂျီဆိုင်ဟာ2019ခုနှစ်မှာအသစ်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့သူတို့မျိုးဆက်တွေဟာလည်းဝန်တီမဟဲစားတောက်ဆိုင်တီထောင်သူနဲ့လက်တွဲလှုပ်ဆောင်ခဲ့တာဖြစ်ပြီး1948ခုနှစ်ဒေလီမြို့မှာဆိုင်ဖွင့်ခဲ့တဲ့အချိန်မှာတီထွင်ခဲ့တဲ့အကြောင်းတုံ့ပြန်ထားပါတယ်။ဒီအမှုကြောင့်အိန္ဒိယနိုင်ငံရုပ်သံ TV လိုင်းတွေမှာဒီကြက်သားအချိုချက်ဟင်းရဲ့သမိုင်းကြောင်းကိုလွှင့်နေသလိုလူမှုကွန်ရက်မီဒီယာတွေမှာလည်းအငင်းပွားနေကြပါတယ်။ကမ္ဘာအကောင်းဆုံးဟင်းလျာထဲမှာဒီဟင်းလျာကိုနံပါတ်43အဖြစ် Taste Atlas အသုံးပြုသူတွေ4သိန်းလောက်ကသတ်မှတ်ထားပြီးတော့ထောဘက်ကျက်သွန်ပြူဖြူးထားတဲ့နံပါတ်နဲ့တွဲဖက်စားသုံးလေးရှိတာပါ။ဒီအမှုကို Daily အထက်တရားရုံးကပထမဆုံးအချိန်ကြားနာခဲ့ပြီးနောက်ရုံးချိန်ကတော့မေလထဲမှာပါခင်ဗျာ။
ဒါကတော့ဒီတစ်ပတ်အတွက်ထူးခြားစံများသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်ဟာမတ်စ်ကဖြစ်ခဲ့ရစရင်နဲ့ဂါဇာဒေသမှာဖမ်းဆီးထားတဲ့ဒဇာဂန်130လောက်လွတ်မြောက်ရေးဆက်လက်ဆွေးနွေးနေအောင်စစ်ဆင်ညှိနှိုင်းသူတွေကာတာနိုင်ငံကိုဆေးလွဖို့အီဇွေးဆူရရဲ့အရေးပေါ်စစ်ပတ်ဆိုင်ရာဝန်ကြီးဖွဲ့ကမနေ့ကပဲလက်ခံလိုက်တဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံသတင်းတွေကပေါ်ပြပါရယ်ကာတာအီချင်းနဲ့အမေရိကန်စစ်ဆင်ညှိနှိုင်းသူတွေနဲ့ပြည်ထောင်နိုင်ငံပါရီမြို့တော်မှာတောက်ချန်တွေကညီညီတွေ့ဆုံဆွေးနွေးခဲ့တဲ့အီဇွေးကိုယ်စားလှယ်တွေကတော့စင်နေမှာပြန်လာခဲ့ကြတာပါပါရီမြို့တော်မှာညှိနှိုင်းခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတော့စင်နေမှာပဲအီဇွေးစစ်ပတ်ဆိုင်ရာဝန်ကြီးဖွဲ့ကိုတင်ပြတဲ့အကြောင်းအမျိုးသားလူညွန့်ရေးအချံပေးအရာရှိကပြောဆိုထားပါရယ်ယူကရိန်းနဲ့နှစ်နှစ်ကြာစစ်ပွဲမှာရုရှားစစ်တပ်ကတပ်ဖွဲ့ဝင်အင်အား49,820ဆုံးရှုံးတဲ့အကြောင်းယူကရိန်းစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းမှာပဲရုရှားတပ်ဖွဲ့ဝင်819ယောက်ဆုံးရှုံးခဲ့ကြောင်းလည်း Facebook လူမှုကွန်ရက်ကသတင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။ယူကရိန်းစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ရုရှားကဒဇွန်တရားမှတ်ချက်ပေးရတော့မရှိသေးပါဘူး။ဒီနေ့တနင်္ဂနွေနေ့မှာပဲယူကရိန်းနိုင်ငံနေရာတော်တော်များကိုပစ်ခတ်ခဲ့တဲ့ရုရှားတပ်တွေရဲ့အဝေးထိန်ဒရုန်း18ခုနဲ့16ခုကိုကြားပြတ်ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလက်ထက်ကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပခဲ့တဲ့ ရီပက်ဘလီကန်ပါတီနဲ့သမ္မတလောက်ယူရမှာသမ္မတဟောက်တွန်နဲ့ထရန့်ကပြန်ပြတ်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးအောင်နီကီဟဲလီကိုအနိုင်ရသွားပါတယ်။အုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူခဲ့ပူးတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်မှာအရေးနိုင်သွားတဲ့တာဝန်ကြီးအောင်ဟဲလီကတော့သမ္မတလောက်ယူရမှာဆက်လက်ရှင်ပြန်မှုလည်းဆုံးဖြတ်ထားပါတယ်ခင်ဗျာ။
ကျေးဇူးပါရှင်တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါဒီနေ့ညအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ဆာဟီဒာဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ဟဲလင်ကော်ဒီယန်ဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့ဒီအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ